ဆီးရီးယားနိုင်ငံအလက်ပိုမြို့မှာလူသားချင်းစာနာတဲ့အနေနဲ့၃ရက်ကြာတိုက်ပွဲရနာထားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တိုက်ပွဲတွေပြန်ဖြစ်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့ဗုံးကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။အလက်ပိုမြို့ဟောင်းရဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့နောက်ဖက်ခြမ်းနဲ့မြို့အရှိတ်ခြမ်းကိုပိုင်းခြားထားတဲ့ရှေ့တန်းစစ်မျက်နှာတစ်လျှောက်ကနေရာတွေအတော်များများမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒါပြင်ဆီးရီးယားနဲ့ရုရှားတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့လည်းပြောပါတယ်။တပုန်တွေဘက်ကထိုးစစ်တွေဆင်လာနိုင်တာကြောင့်ရဲသားတွေအနေနဲ့ဆွေရတပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာမနေကြဖို့တပုန်တပ်ဖွဲ့တွေဘက်ကပြောထားပါတယ်။အလက်ပုံမျိုးမှာတိုက်နေတဲ့အဖွဲ့တွေစီကနေလုံခြုံရေးအာမခံချက်မပေးနိုင်တာကြောင့်ကုလသမဂ္ဂကမြို့အရှိတ်ချမ်းမှာစေဝါကုသမှုအထောက်အကူပေးဖို့စီစဉ်ထားတာကိုတောက်ကြနေကရွှေဆိုင်လိုက်ရပါတယ်။လေပုံမြို့အရှိတ်ချမ်းမှာရတနာသိန်းခွဲလောက်အကူအညီတွေအသေးအံလိုအပ်နေပြီးတော့အရေးပေါ်စေဝါကုသမှုလိုတဲ့သူရပေါင်းများစွာကိုကူညီကယ်ဆယ်သွားဖို့လိုတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ထောက်ပံ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့တွေရဲ့ထရက်ကားတွေကတော့အကူအညီတွေကိုဘေးကင်းလုံခြုံစွာပေးနိုင်ဖို့ခွင့်ပြုချက်မရသေးတာကြောင့်တူရကီနယ်စပ်မှာသတင်းပတ်နဲ့ချီပြီးတော့စောင့်ဆိုင်းနေကြပါတယ်ခင်ဗျာ။